Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ5ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီစီစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါရှင်ဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။
ကျမအေးသနာကြပါရှင်တရုတ်နိုင်ငံမှာအစုရှယ်ယာတွေအယောင်900ရာခိုင်နှုန်းဈေးကျပြီးတော့ကမ္ဘာတစ်လောပါဈေးကွက်တွေထိခိုက်ခဲ့ရပြီးနောက်တစ်ရက်မှာတော့တရုတ်အစုရှယ်ယာဈေးကွက်တွေဈေးငိမ်နဲ့ပိတ်သွားခဲ့ပါတယ်တရုတ်မြန်မာနယ်စပ်မှာမြေမြုပ်မိုင်းပောက်ကွဲပြီးတော့တရုတ်နိုင်ငံသားတို့ထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာတရုတ်ကမြန်မာဘက်ကိုတည်ဝင်ကန့်ကွက်ခဲ့တယ်လို့တရုတ်ကပြောပါတယ်ဒီလိုမျိုးဒေတာတွေနဲ့နိုင်ငံတကာသတင်းတွေဒီညနေပြပြပေးဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်လာရင်သမရရဲ့ဆုံးဖြတ်ခွင့်အာဏာကိုကန့်သတ်တဲ့ဆိုပြီးဝေဖန်မှုတွေထွက်ပေါ်နေတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေကြမ်းကိုလက်ရှိလွတ်တော်တက်တန်းတွင်းမှာတင်တွင်းမှာမဟုတ်ဘူးဆိုတဲ့သတင်းမှာတော
့ညတော့မူလတင်တဲ့ပုဂ္ဂိုလ်ကလည်းဟိုကျမ်းမာရတော်တော်ချင်းနေဆုံးတယ်။နောက်ရက်ကလည်းတင်းမရှိတော့မတင်ပါဘူးမတင်တော့လဲလုပ်ငန်းလက်ကျန်နေနဲ့နောက်လူတွေ
အပြည့်အစုံကိုမကြခင်ကြားရမှာပါရှင်။ဒါအပြင်လိတ်ကျွန်းလူတပ်မှုအမှုမှန်ပေါ်ပေါက်ရေးသဘောထားလက်မှတ်တွေကိုမြို့15မြို့မှာကောက်ခံပြီးရန်ကုန်ကထိုင်းတန်ယုံကိုတွားရောက်ပစ်ဖို့လုပ်တဲ့တဲ့ရင်တိုက်ပွဲတွေကြောင့်တိုင်းရင်းသားဒေသခံတွေလူအခွင့်ရေးချိုးပေါက်ခံရတယ်ဆိုတဲ့တဲ့ရင်နဲ့ KIO ကခေါ်သွားတဲ့သူတွေပြန်လွတ်မလာသေးတဲ့အပြင်တပ်သားစုဆောင်မှုတွေကြောင့်ဒေသခံတွေစိုးရိမ်နေကြတဲ့တဲ့ရင်တွေကိုတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိုက်တန်ရောက်တဲ့ရင်တွေကိုမအေးတန်နာကျော်နဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင်
ဆာရီအာရေဗျာနိုင်ငံရဲ့မဟာမိတ်တွေနဲ့အတူကူဝိတ်နိုင်ငံကအီရန်နဲ့တန်တမာဆက်ဆံရေးကိုဖျက်ဆီးလိုက်ပါတယ်။အထင်ကရရှီယာဘာသာရေးခေါင်းဆောင်တူကိုဆာရီအာရေဗျာနိုင်ငံကကွပ်မျက်လိုက်တာကြောင့်အီရန်နိုင်ငံမျိုးတော်တီဟရန်ကဆာရီတန်ယုံကိုဒေါသထွက်နေတဲ့ဆန္ဒပြသူတွေကဝင်ရောက်စီးနင်းခဲ့တဲ့ဖြစ်ရပ်တစ်ခုအပြီးအခုလိုမျိုးအီရန်နဲ့ဆက်ဆံရေးဖျက်ဆီးလိုက်တာပါ။တီရမှာရှိတဲ့ကိုဝိတ်တံမတ်ကြီးကိုဒီကနေ့ပြန်လဲခေါ်ယူလိုက်တဲ့အကြောင်းနဲ့ sorry အစိုးရရဲ့လုံခြုံရေးအရာဆောင်ရွက်မှုအားလုံးကိုကိုဝိတ်နိုင်ငံအနေနဲ့ထောက်ခံတဲ့အကြောင်းကိုဝိတ်အစိုးရပိုင်းကုနာသတင်းဌာနကကြေညာသွားပါတယ်။ sorry Arabia Bahrain နဲ့ Sudan နိုင်ငံတွေကအီရန်နဲ့တန်တမာဆက်ဆံရေးဖျက်တောက်ခဲ့ပြီးတဲ့နောက်ကိုဝိတ်နိုင်ငံကလည်းခုလိုလှုပ်ဆောင်မှုဆုံးဖြတ်လိုက်တာပါ။ Arab ဆော်ဘာများပြည်ထောင်စု UAE ကလည်းအီရန်နဲ့ဆက်ဆံရေးကိုတဆင့်နှိပ်ထားပါတယ်။ဒီလေးတဲ့နိုင်ငံစလုံးဟာ Arab အဖွဲ့ချုပ်နိုင်ငံတွေဖြစ်ကြပါတယ်။ sorry နဲ့အီရန်အကြားလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ Arab အဖွဲ့ချုပ်ကလာမယ့်တနင်္ဂနွေနေ့မှာအထူးအစည်းအဝေးတစ်ရက်ကျင်းပဖို့ရှိနေပါတယ်။ Iran သမ္မတ Hassan Rouhani ကတော့ sorry Arabia ရဲ့ဆက်ဆံရေးဖျက်တောက်မှုကိုဝေဖန်ထားပြီးတော့ခုလိုလှုပ်ဆောင်ပြီးတော့ဘာသာရေးကောင်းဆောင်ရှိတ်နီမာအယ်နီမာကိုကွပ်မျက်လိုက်တဲ့ sorry ရဲ့ပြစ်မှုကိုဖုံးကွယ်လို့မရနိုင်ဘူးလို့လည်းပြောဆိုထားပါတယ်ရှိတ်နီမာအယ်နီမာနဲ့အတူအကြမ်းဖက်မှုနဲ့ဆက်ဆက်တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထားတဲ့အကြမ်းသား46ယောက်ကို sorry အစိုးရကဇန်နဝါရီလ2ရက်နေ့ကကွပ်မျက်ကြောင်းကြေညာခဲ့တာဖြစ်ပါတယ်ရှင
်။အမေရိကန်ပြည်သူ့မှာတနက်ကင်အကြမ်းဖက်မှုတွေကိုဟန်တားနိုင်မဲ့နီလန်းတစ်တွေကိုသမရဘရက်ဥပမာဒီကနေ့အင်ပီရောမှာဆွေးနွေးဖို့ရှိနေပါတယ်။သမရအုပ်ချုပ်ရေးအမိန့်နဲ့တနက်ကင်ဆောင်မှုတွေကိုကန့်သတ်မယ်လို့သူပြောဆိုတာဟာဖွဲ့စည်းပုံကအခွင့်အရေးကိုကျော်လွန်လှုပ်ဆောင်တာမဟုတ်ဘူးဆိုတာကိုအမေရိကန်ပြည်သူတွေကိုရှင်းပြဖို့သမရကစူးစမ်းနေတာပါ။တနက်ကင်ဆောင်မှုတွေကိုထိန်းချုပ်ဟန်တာမဲ့နီလန်းတွေနဲ့ပတ်သက်လို့သမရအင်ဘူရောကတနင်္လာနေ့မှာပထမဆုံးအကြိမ်ကြေညာသွားတဲ့အထက်မှာတော့တနက်ကင်ဆောင်သူနဲ့ပတ်သက်တဲ့နောက်ကြောင်းရာဇဝင်စစ်ဆေးမှုတွေကိုပိုတင်းကျပ်ဖို့ပုံမထိရောက်တဲ့တနက်ကင်ဆောင်မှုဆိုင်ရာဥပဒေတွေပြဋ္ဌာန်းဖို့စိတ်ကျန်းမာရေးဆိုင်ရာပြည်သူ့ဆော့ချမှုတွေပိုပေးသွားဖို့နဲ့တနက်ကင်ဆောင်သူတွေအတွက်ပိုးပြီးတော့လုံခြုံစိတ်ချရတဲ့ဤပညာတွေကိုတိုးချဲ့သုတေသနလုပ်သွားဖို့ဆိုတာတွေပါဝင်ပါတယ်ဒီအကြံပြုချက်တွေကိုတော့သမ္မတဥပမာကအမေရိကန်ရှေ့နေချုပ်လော်ရီတာလင့်ချ်နဲ့ဗဟိုထောက်လိုင်းရေးအဖွဲ့ FBI အကြီးအကဲ James Comey တို့ပါဝင်တဲ့ထိပ်တန်းအရာရှိတွေနဲ့တနင်္လာနေ့ကအင်ဗီရောစီဝေးအတွင်းမှာတင်ပြခဲ့တာပါဒီအထက်မှာသမ္မတဥပမာရဲ့အစီအစဉ်တွေရဲ့အဓိကကြတဲ့တစ်ချက်ကတနက်ပြပွဲတွေအပါဝင်လက်နက်ရောင်းချသူတိုင်းမှာရောင်းချခွင့် license ရှိဖို့လိုအပ်တယ်လို့သူတို့ရဲ့နောက်ကြောင်းရာဇဝင်ကိုစစ်ဆေးရမယ်ဆိုတဲ့အချက်ဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာအစုရှယ်ယာတွေအယောက်မှ900ရာခိုင်နှုန်းနီးပါးကျဆင်းပြီးတော့ကမ္ဘာတစ်လောကဈေးကွက်တွေပါလိုက်ပြီးတော့ဈေးတွေကျကုန်တယ်နောက်တစ်ရက်မှာတော့အတက်ကျသိမ့်မြန်နေတဲ့တရုတ်အစုရှယ်ယာဈေးကွက်တွေမှာဈေးငိမ်နဲ့ပိတ်သွားခဲ့ပါတယ်။ရှန်ဟိုင်းနဲ့ရှန်ဂျန်းမြို့တို့မှာအင်္ဂါနေ့မှာဈေးအများကြီးအနည်းနဲ့ဈေးကွက်ဖွင့်ပြီးတော့နောက်ပိုင်းမှာ200ရာခိုင်နှုန်းထပ်ကျခဲ့ပါတယ်။အင်္ဂါနေ့ဈေးကွက်ပိတ်ချိန်မှာတော့တနင်္လာနေ့ကပိတ်သွားတဲ့ဈေးနဲ့3.3ရာခိုင်နှုန်းအတွင်းမှာပဲရပ်ပြီးတော့ဈေးကွက်ပိတ်သွားတာပါ။တနင်္လာနေ့ဈေးအကြီးကျယ်ကျလို့တာဝန်ရှိသူတွေရှယ်ယာအယောင်းဝယ်တွေပိတ်ထားခဲ့ရပါတယ်။ဂျပန်နိုင်ငံကနီကေးအညွန်ငင်းကတနင်္လာနေ့မှာ300ခန့်လုံးကျဆင်းပြီးတော့အင်္ဂါနေ့မှာတော့အစောပိုင်းမှာနည်းနည်းပြန်တက်ခဲ့ပေမဲ့ဈေးကွက်ပိတ်ချိန်မှာ3.42ရာခိုင်နှုန်းဈေးကျပြီးတော့ဈေးပိတ်သွားပါတယ်။ ဟောင်ကောင်မှာဟန်ဆန်အညွန်ကိန်းကအစောပိုင်းမှာတက်ပြီမဲ့လေမွန်လွဲပိုင်းမှာပြန်ကျဆင်းပြီးတော့3.65ရာခိုင်နှုန်းဈေးကျပြီးတော့ဈေးကွက်ပိတ်ပါတယ်အမေရိကန်အစုရှယ်ယာဈေးကွက်မှာတော့ Dow Jones နဲ့ S&P အညွန်ကိန်းတွေက 1.6 ရာခိုင်နှုန်းဈေးကျပြီးတော့ Nasdaq အညွန်ကိန်းက2ရာခိုင်နှုန်းကျော်ကျဆင်းခဲ့ပါတယ်ဥရောပဈေးကွက်တွေမှာလည်းထိခိုက်ခဲ့ရပြီးတော့ဂျာမနီမှာ DAX အညွန်ကိန်းက400ခန့်နှုန်းကျော်ကျဆင်းသလိုလန်ဒန်က Financial Times အညွန်ကိန်းက200ခန့်နှုန်းကျော်ကျဆင်းခဲ့ပါတယ်။ဒီကမ္ဘာလုံးမှာအစုရှယ်ယာတွေထုတ်ရောင်းတာကတရုတ်နိုင်ငံရဲ့အားရစရာမရှိတဲ့ကုန်ထုတ်လုပ်မှုအစီရင်ခံစာတွေထဲမှာနောက်ဆုံးအစီရင်ခံစာထပ်ထွက်လာလို့ပါ။အဲဒီအစီရင်ခံစာဟာတရုတ်စီးပွားရေးဖွံ့ဖြိုးမှုကျဆင်းနိုင်ရဲ့သက်သေလို့ယင်းနှိမ့်မြုံနယ်သူတွေကမြင်ကြပါတယ်။တရုတ်ကကမ္ဘာမှာဒုတိယအကြီးအမားဆုံးဈေးစီးပွားရေးကိုပိုင်ဆိုင်ထားပြီးတော့တခြားနိုင်ငံတွေအဓိကအားထားရတဲ့ဈေးကွက်လည်းဖြစ်ပါတယ်။ရေနံစိမ်းဈေးတွေလည်းအတော်မနေမငြိမ်ဖြစ်နေပါတယ်။အဓိကရေနံထုတ်နိုင်ငံတွေဖြစ်တဲ့ Saudi Arabia နဲ့ Iran နိုင်ငံတို့အကြားတင်းမာမှုမြင့်မားလာနေတာကြောင့်လောင်စာရောင်းအားရှော့ချနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေဖြစ်ကြပြီးတော့စီးဈေးတွေတက်သွားပါသေးတယ်။နောက်တော့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးတာကြောင့်လောင်စာဝယ်လို့အရောကြနိုင်တယ်လို့ယင်းနှိမ့်မြုံနယ်သူတွေစိတ်ပူပြီးတော့ဈေးတွေပြန်ကျသွားခဲ့ပါတယ်ရှင်
။ကလင်းငယ်များစုပါဝင်တဲ့လူသေးအလောင်း၈လောင်းထက်မနည်းကိုတူရကီနိုင်ငံ Aegean ကန်ယူရမ်းမှာရှာတွေ့ခဲ့တယ်လို့ဒိုကန်သတင်းဌာနကပြောဆိုပါတယ်။ဂရိနိုင်ငံ Lesbos ဂျွန်ကိုလှေနဲ့ဖြတ်ကူးစင်မှာလှေမှောက်သွားတာဖြစ်တယ်လို့အဲ့ဒီတူရကီသတင်းမှာဖော်ပြထားတာပါ။ဒီကနေ့မနက် 9:00 လောက်ကဒီအာဗလစ်ခရိုင်ထဲမှာဒီရုပ်အလောင်းတွေကိုတူရကီကန်ယူရမ်းဒန်ဆောင်တက်ဒီကရှာတွေ့ခဲ့တာပါနောက်ထပ်ရှာဖွေကယ်ဆယ်ရေးလို့ရမှာလူရှိဦးကိုကယ်တင်နိုင်ခဲ့ပြီးအဲ့ဒီလေပေါ်မှာအားလုံး22ဦးပါဝင်တယ်လို့ဒိုကန်သတင်းဌာနကပြောပါတယ်အခုအခါမှာကန်ယူရန်တစ်ချောင်းနဲ့ပင်လယ်ပြင်မှာရှာဖွေရေးတွေဆက်လုပ်နေပြီးသေဆုံးမဲ့အရေးအတွက်တိုးလာမှာကိုစိုးရိမ်နေကြပါတယ်ပို့ပြီးတော့ကောင်းမွန်တဲ့ဘဝကိုပိုင်ဆိုင်ဖို့ဒုက္ခတဲ့၅သိန်းကျော်ဟာဥရောပအလယ်ပိုင်းနဲ့မြောက်ပိုင်းဒေသတွေကိုဂရိပိုင်ဒီကျွန်းကနေတဆင့်ဖြတ်သန်းသွားခဲ့တာဖြစ်ပြီးဆယ်စုနှစ်နှစ်ခုအတွင်းဒါဟာအကြီးမားဆုံးလူအစုလိုက်ပြောင်းလဲပြောင်းရွှေ့မှုကြီးလည်းဖြစ်ပါတယ်တူရကီကန်ယူရန်ကနေ6မိုင်လောက်ပဲဝေးတဲ့ Greek by Lesbos ကျွန်းကနေတဆင့်ဥရောပနိုင်ငံတွေစီသွားဖို့ကြိုးစားတဲ့သူတွေတော်များများဟာစီးရီးယားနိုင်ငံရဲ့ပြည်ရင်းစစ်ကြောင့်ထွက်ပြေးလာသူတွေဖြစ်ပါတယ်ခင်ဗျာ
ယူအေဘေးကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်တရုတ်မြန်မာနယ်စပ်မှာမြေမြုပ်မိုင်းပောက်ကွဲပြီးတော့တရုတ်နိုင်ငံသားတဦးထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာတရုတ်ကမြန်မာဘက်ကိုတရုတ်ဝင်ကန့်ကွက်ခဲ့တယ်လို့တရုတ်ဘက်ကပြောပါရီမြေမြုပ်မိုင်းတစ်လုံးပောက်ကွဲပြီးတော့လူတဦးဒဏ်ရာရခဲ့တယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူဟွာချူဝင်းကပြောပြီးတော့ဘယ်နေရာမှာပောက်ကွဲခဲ့လဲဆိုတာတော့ပြောမသွားပါဘူးဒီအချိန်ဒီပေါ်မှာတရုတ်အနေနဲ့အလွန်မင်းစိုးရိမ်မကင်းရှိပြီးတော့ဒါကိုနောက်ထပ်စုံစမ်းမှုတွေလုပ်သွားမယ်လို့တော့တရုတ်ပြောခွင့်ရသူကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒီဖြစ်ပျက်ပေါ်မှာမြန်မာဘက်ကိုတရုတ်ဝင်စာပို့ပြီးတော့ကန့်ကွက်ထားပြီးတော့နောက်ထပ်အလားတူဖြစ်ရမျိုးထပ်ပြီးတော့မဖြစ်စေဖို့နဲ့မြန်မာဘက်ကပြည်ပခါတွေကြောင့်တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်မထိခိုက်စေဖို့သတိပေးတောင်းဆိုထားတယ်လို့လည်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူကသတင်းထောက်တွေကိုပြောသွားပါတယ်တရုတ်နဲ့မြန်မာနယ်စပ်မှာမြန်မာစစ်တပ်နဲ့မြန်မာတိုင်းရင်းသားတပ်ုံတွေကြားတိုက်ပွဲတွေကြောင်းနယ်စပ်တစ်လျှောက်မတည်မငြိမ်ဖြစ်နေတဲ့အခြေအနေအခုလိုမျိုးတရုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရခဲ့တဲ့အခြေအနေတွေကိုတရုတ်ဘက်ကမကြာခဏကန့်ကွက်မှုတွေရှိနေပြီးတော့နယ်စပ်ဘက်မှာတင်းမာမှုတချို့ရှိခဲ့ပါတယ်။နယ်စပ်ပြည်ပခါတွေကိုထိန်းသိမ်းဂင်တွေကိုတရုတ်ဘက်ကမြန်မာဘက်ကိုမကြာခဏတောင်းဆိုခဲ့တာပါ။တရုတ်နဲ့နယ်ချင်းဆက်ဖြစ်နေတဲ့မြန်မာဘက်ကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမြန်မာအစိုးရတပ်တွေအနေနဲ့ဒေသခံလက်နက်ကိုင်တိုင်းသားတွေနဲ့စည်ရဲတင်းမာမှုရှိပြီးတော့တချို့နေရာတွေမှာတိုက်ပွဲတွေဖြစ်နေတာမလို့ပြီးခဲ့တဲ့နှစ်ကဆိုရင်ဒေသခံရဲသားတွေဟာတရုတ်နိုင်ငံနဲ့အထိရှောင်ပြေးခဲ့ကြရပါတယ်။အဲဒီနောက်ပိုင်းကလေးကဆိုရင်တော့တရုတ်မြန်မာနယ်စပ်တင်းငိမ်အေဂျင့်ရေးဖို့ရှိဖို့ဆိုပြီးတော့တရုတ်ဘက်ကမြန်မာအစိုးရကိုအကြိမ်ကြိမ်တိုက်တွန်းမှုတွေလုပ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ကတော့မြန်မာဘက်ကတိုက်ပွဲတွေကနေပြီးတော့တရုတ်နိုင်ငံနဲ့အထိဘုံးလက်နက်တွေထိမှန်ပြီးတော့တရုတ်နိုင်ငံသားတချို့တေချေထိခိုက်မှုဖြစ်ခဲ့ပါတယ်ရှင်။
တောင်တရုတ်ပင်လယ်ရင်းကတရုတ်ဆောက်လုပ်ထားတဲ့လူလုံးကျွန်းပေါ်မှာတရုတ်လေယာဉ်တစ်စင်းပထမဆုံးဆင်းသက်ခဲ့တာကြောင့်တရုတ်နဲ့ဒေသရင်းအိန္ဒိယနိုင်ငံတွေကြားတင်းမာမှုတွေတိုးလာနေပါတယ်။ Spratly ကျွန်းစုတွေက Ferry Cross ကျွန်းမှာအရက်ဖတ်သုံးလေယာဉ်တစ်စင်းဆင်းသက်ခဲ့တာဖြစ်ပြီးဒီကျွန်းစုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့ Taiwan, Vietnam, Philippines နိုင်ငံအပါအဝင်အာရှပစိဖိတ်နိုင်ငံတွေကြားသူပိုင်းကိုပိုင်းအငင်းပွားနေကြတာပါ။တရုတ်နိုင်ငံရဲ့လွတ်ရက်တွေနဲ့ပတ်သက်လို့ဘေးနားနိုင်ငံကတန်တမာရေးအရာကန့်ကွက်ထားပြီးဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနကလည်းပဲဒီအလားတူလှုပ်ဆောင်သွားဖို့စီစဉ်နေတယ်လို့ပြောပါရယ် Ferry Cross ကျွန်းပေါ်ကလေယာဉ်ပြည်လန့်ဟာအရက်ဖက်လေကြောင်းစံနှုန်းစံထားတွေနဲ့ကိုက်ညီမှုရှိမရှိစမ်းသပ်ဖို့အတွက်အခုလိုလေယာဉ်ဆင်းသက်ခဲ့တာဖြစ်တဲ့အကြောင်းတရုတ်နိုင်ငံဂျာယီဌာနပြောခွင့်ရတဲ့ဦးကတော့ပြောဆိုထားပါရယ်ခင်ဗျာ
အိန္ဒိယနိုင်ငံမြောက်ပိုင်းလေတဲ့အခြေဆိုင်စခန်းတစ်ခုမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုလှုပ်ဆောင်တဲ့စစ်သွေးကြွ6ဦးသေဆုံးသွားပြီလို့အိန္ဒိယကာကွယ်ရေးဝန်ကြီးကပြောပါရယ်။ပါကစ္စတန်နယ်စပ်နားကပတ်တန်ကော့မြို့မှာရှိတဲ့ဗျူဟာကျစစ်အခြေဆိုင်စခန်းကိုဘေးကင်းလုံခြုံသွားဖို့ရက်ဆက်လှုပ်ဆောင်နေတာအခုထိမပြီးသေးပါဘူးရှင
်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်လာရင်သမရရဲ့ဆုံးဖြတ်ခွင့်အာဏာကိုကန့်သက်တယ်ဆိုပြီးဝေဖန်မှုတွေထွက်ပေါ်နေတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေကြမ်းကိုလက်ရှိလွတ်တော်တက်တမ်းမှာမတင်သွင်းတော့ဘူးလို့အမျိုးရာလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကပြောဆိုလိုက်ပါတယ်သတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်
ဒီဇင်ဘာ22ရက်နေ့ရက်စွဲနဲ့အမျိုးသားလွတ်တော်မှဖြန့်ဝေခဲ့တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလွန်ဥပဒေမူကြမ်းကိုအချိန်မလုံလောက်တဲ့အတွက်လက်ရှိလွတ်တော်သက်တမ်းမှာဆက်လက်ဆောင်ရွက်တော့မှာမဟုတ်ဘူးလို့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကဒီကနေ့မနက်ပိုင်းအမျိုးသားလွတ်တော်အစည်းအဝေးအပြီးသတင်းမီဒီယာတွေနဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။အ
ဲ့ဒီဥပဒေက2နှစ်ရှိပြီ။ဒီလွတ်တော်မှာရောက်နေတာ။2နှစ်ရှိပြီဆိုတော့ဘာလို့မလုပ်ဖြစ်လဲဆိုတဲ့ခါကျတော့ခင်ဗျာပါရီထက်လို့မလဲဆိုမျိုးပေါ့အကောင်လုံးဆွဲ institution ကဒါတော်မြင့်တဲ့ institution ပေါ့ဆိုတော့ဒီ institution တစ်ခုမှာဘူရီပြထမ်းချက်ရှိဖို့တော့တင့်တင့်ပေမဲ့အတွေ့အကြုံမရှိသေးဘူးဖြစ်တဲ့ပါရီထက်လို့မလဲဆောင်းရင်းဆောင်းရင်းလည်းမလို့ဖြစ်တော့နှစ်နှစ်ပြည့်တော့အခုကချိန်ရမရတော့ပေါ့
ကာလုံဥပဒေကြမ်းအရအမျိုးသားလုံခြုံရေးကိစ္စနဲ့ပတ်သက်လို့မဲခွဲဆုံးဖြတ်တဲ့အခါမှာသမရကတဘာပတိနေရာမှာပဲရှိပြီးမဲပေးခွင့်မရတာနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်ဒီဥပဒေကြမ်းကိုပြည်ထောင်စုအဆင့်အနေနဲ့မဟုတ်ဘဲလွန်ခဲ့တဲ့တနစ်ကျော်ကလေးကပြည်ခိုင်ဖြူပါတီအမျိုးသားလွတ်တော်အမတ်ဦးတင်မြကအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကိုပေးပို့ထားတာဖြစ်ပါတယ်။လက်ရှိမှာဦးတင်မြကကျမ်းမာရေးရစည်းဝင်ယူထားပြီးအမျိုးသားလွတ်တော်မှာဒီဥပဒေကြမ်းကိုကိုယ်တိုင်တင်သွင်းနိုင်ခြင်းမရှိတဲ့အချိန်မှာအမျိုးသားလွတ်တော်ယုံကလွတ်တော်အမတ်တွေလေ့လာဖို့ဆိုပြီးရုတ်တရက်ဖြန့်ဝေခဲ့တာမို့ဝေဖန်မှုတွေထွက်ပေါ်လာပြီးနောက်ပိုင်းအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကလက်ရှိလွတ်တော်သက်တမ်းမှာမဆောင်ရွက်တော့ဘူးလို့အတိအပြုပြောဆိုလိုက်တာပါ။ကာလွန်ဥပဒေကြမ်းဟာလွတ်တော်တွေကိုရောက်ရှိနေတာနှစ်နှစ်လောက်ရှိပြီဖြစ်သလိုနောက်လာမယ့်လွတ်တော်သက်တမ်းမှာဆက်ပြီးလှုပ်ချင်ရင်လှုပ်နိုင်အောင်အတွက်ဥပဒေမူကြမ်းပြည့်စုံပေးခဲ့ကြတာဖြစ်တယ်လို့ဦးခင်အောင်မြင့်ကအခုလိုပြောပါတယ်
။အဲဒါမူလတင်တဲ့ပုဂ္ဂိုလ်ကလည်းဟိုချမ်းမာရတော့ခြေနေစိုးနေ။နောက်ရက်ကလည်းတင်းမရှိတော့ပဲမတင်ပါဘူး။မတင်တော့လဲလုပ်ငန်းလက်ချက်အနေနဲ့နောက်လူတွေလှုပ်ချင်တယ်လှုပ်လို့ရအောင်မလှုပ်ချင်လည်းမလုပ်နဲ့ပေါ့။ဘာမှမလုပ်ဖြစ်ထားခဲ့မကိစ္စပါ
2008ဖွဲ့စည်းပုံအခြေခံဥပဒေအရအမျိုးသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီဟာအစိုးရအဖွဲ့နှင့်နိုင်ငံတော်သမ္မတအထက်မှရှိနေတာမို့ကာလုံဥပဒေကြမ်းကိုလက်ရှိလွတ်တော်သက်တမ်းမှအတိမပြုတော့ဘူးဆိုတဲ့ဆုံးဖြတ်ချက်ကဘာမှမထူးခြားဘူးလို့မြန်မာနိုင်ငံရေးလှိလာသုံးသက်သူဒေါက်တာရံမျိုးသိန်းကအခုလိုပြောပါရယ
်ဒီကာလုံဥပဒေကြမ်းဆိုတာတော့အတိပြုသည်ဖြစ်စေအတိမပြုသည်ဖြစ်စေဒီဖွဲ့စည်းပုံအခြေခံဥပဒေအရကာလုံကအစိုးရအဖွဲ့နဲ့သမ္မတရဲ့အထက်မှာရှိနေတဲ့အနေအထားကိုပြောင်းလဲနိုင်မှာမဟုတ်တဲ့အတွက်ကြောင့်မလို့ဟိုကျွန်တော်အမြင်ကတော့အမျိုးသားလွတ်တော်မှာလက်ရှိတည်ထောင်တွင်အတိမပြုဖို့ဆုံးဖြတ်ချက်ဟာတိတ်ပြီးထူးခြားတဲ့ဆုံးဖြတ်ချက်လို့တော့ကျွန်တော်ကမမြင်ဘူးဒီကလုံးတည်ရှိနေမှုဟာတော့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရပြောမယ်ဆိုရင်သမ္မတနဲ့အစိုးရအဖွဲ့ရဲ့အထက်မှာရှိနေတဲ့အနေအထားမျိုးတွေ့နေရတယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီအနေအထားကိုဖွဲ့စည်းပုံအခြေခံဥပဒေမှာနော်ပြင်ဆင်နိုင်ခြင်းမရှိဘူးဆိုရင်အတိုင်းပြည်နယ်ပြည်သူလူထုအတွက်အကျိုးပြုနိုင်ခြင်းနည်းတယ်လို့မြင်တယ
်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေကြမ်းကိုလက်ရှိလွတ်တော်မှာမတင်တော့ဘူးဆိုပေမဲ့လည်းပြည်ထောင်စုဝန်ကြီးဌာနကတင်သွင်းထားတဲ့သမရတူရဲ့တည်ထောင်တွင်ဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့အရေးယူတာမျိုးမလုပ်ဖို့ဆိုတဲ့နိုင်ငံတော်သမရတောင်းဝင်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေကြမ်းကိုတော့ပြီးခဲ့တဲ့ရက်ပိုင်းကပြည်သူ့လွတ်တော်မှာအတည်ပြုလိုက်ပြီးဖြစ်ပါတယ်ရှင
်
ခဲ့တဲ့ရွေးကောက်ပွဲမှာရင်းနှီးခဲ့တဲ့လက်ရှိအာဏာရပြည်ခိုင်ပြိုးပါတီအနေနဲ့မကြခင်မှာအစိုးရနဲ့လွတ်တော်နေရအများစုကိုလက်လွတ်ရတော့မှာဖြစ်ပါတယ်။ပါတီဝင်တန်းနဲ့ချီပြီးရှိတယ်လို့ဆိုတဲ့ပါတီကြီးတစ်ခုအနေနဲ့ပြည်ခိုင်ပြိုးပါတီဟာမြန်မာနိုင်ငံရေးမှာအခိုင်အမာဆက်ပြီးရည်တည်နိုင်အောင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆကြပါသလား။အရင်ကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလိုတဖြည်းဖြည်းမှေးမိန်သွားတော့မှာလားဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-32-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။ဒီနေ့ည9:00တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့လိတ်ကျွန်းလှူတက်မှုအတွက်လှုပ်ရှားမှုသတင်းသဘောတင်ပြပါမယ်။ဒီဇင်ဘာလ24ရက်နေ့ကကော့စမွေတရားရုံးကနေတည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသား၂ဦးရဲ့အမှုဟာတန်တရားရှိစရာအချက်တွေရှိနေတယ်လို့ယူဆတဲ့အတွက်ကြောင့်အမှုမှန်ပေါ်ပေါက်ရေးကိုအရက်ဖက်လူအဖွဲ့အစည်းတချို့ကမြို့15မြို့မှာလူထုလက်မှတ်ကောက်ခံပြီးရန်ကုန်မှာရှိတဲ့ထိုင်းတန်ယုံကိုဒီကနေ့သွတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းလက်တလောဆန္ဒပြမှုတွေကြောင့်ထိုင်းတန်ယုံဟာလေးရက်ဆက်တိုက်ပိတ်ထားခဲ့တဲ့အတွက်ဇန်နဝါရီလ17ရက်နေ့မှတန်ယုံပြန်လည်ဖွင့်တဲ့နေ့မှပဲထပ်မံလာရောက်ပေးမယ်လို့အဖွဲ့အကောင်ဆောင်တဦးကပြောပါတယ်။အပြည့်စုံကိုတော့ကိုရင်းတွားရောက်တင်ယူခဲ့တဲ့ VOA သတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါ။
ပြီးခဲ့တဲ့နှစ်စက်တင်ဘာလတဲ့ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျွတ်မှာပြည်ထိုင်နိုင်ငံသား2ဦးအသက်ခံရတာနဲ့ပတ်သက်လို့မြန်မာနိုင်ငံသား2ဦးဖြစ်တဲ့ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့ကိုထိုင်းတရားရုံးကနေပြီးခဲ့တဲ့နှစ်မကုန်ခင်ရက်သက်တပတ်အလိုမှာတည်တံချမှတ်ခဲ့ပါတယ်။ဒီအမှုဟာတန်တရားရှိစရာအချက်တွေရှိနေတယ်လို့ယူဆကြတဲ့သူတွေကရန်ကုန်မြို့တွင်းမှာဆန္ဒပြခဲ့ကြတယ်လို့ရက်ဖက်လူအဖွဲ့အစည်းတချို့ကလည်း9ရက်ကြာလူတုလက်မှတ်ဆန္ဒကောက်ခံပြီးတော့ရန်ကုန်မြို့မှာရှိတဲ့ထိုင်းတန်ရုံးကိုဒီကနေ့ပေးဖို့စီစဉ်ခဲ့ပါတယ်။လူများစုကဒီမှုကိုအာယုံစုဆိုင်ခဲ့ကြသလိုလက်မှတ်ပေါင်း2000ကျော်ကိုလည်းကောက်ခံနိုင်ခဲ့တယ်လို့လူငယ်နဲ့လူမှုသဟဇာတာဖြည့်ရေးစင်တာကဒါရိုက်တာကိုသက်ဆွေဝင်းကပြောပါတယ
်လက်မှတ်က2000ဆိုရတာပါလူတရာမှာကျွန်တော်တို့ရောက်ရှိစေလောက်ပဲလက်မှတ်ထိုးပေးကြတယ်လက်မှတ်ထိုးရေးဝင်နေမှာကျွန်တော်တို့ကဒီအံဟုတ်ဘူးကောင်းတာဒီဘာသာဘာမှမဟုတ်ဘူးကောင်းတာကျွန်တော်တို့ပြောနေကြဒီဘာသာရေးလူမျိုးမျိုးတွေဆိုတာအဲ့မှာဖြစ်နေတာအားလုံးမြန်မာနိုင်ငံသားတွေအတူတူပဲငါတို့နိုင်ငံသားတွေလူတောက်နေဆိုတော့ဝိုင်းလို့ရတယ်ပဒံဆွမ်းနေလေပါလေပါသာကြရည်ကြီးကြရည်လေပါအကုန်လုံးကဒီအတွက်ကိုဝါကြီးရောတောက်ကိုကြာအဲ့တော့ဒီနေနဲ့ဒီဘောက်ပါဘူးအားစုပဲရှိပါလေ
ဒီအမှုကိုချမှတ်ပြီးတဲ့နောက်မှာပဲရန်ကုန်မြို့မှာရှိတဲ့ထန်းတန်ရုံရှိမှာဆန္ဒပြမှုတွေမကြမကြာကြုံတွေ့ခဲ့ရတာကြောင့်ဒီဇင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိတန်ရုံပိတ်ထားခဲ့ရတယ်လို့ဒီတစ်ခေါက်မှာလည်းဇန်နဝါရီလ5ရက်နေ့ကနေ6ရက်နေ့အထိပိတ်ထားမှာဖြစ်တယ်လို့ရန်ကုန်မြို့ထန်းတန်ရုံကသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်လည်းဒီကနေ့ရက်ဖက်လူအဖွဲ့အစည်းတွေစုထားတဲ့လက်မှတ်တွေကိုမပြေဖြေခဲ့ပါဘူး
။ဒါပေမဲ့7ရက်နေ့တော့တင်းလာနေတော့သူတို့ရုံးပြန်ဖွင့်မယ်ဆိုရက်ကိုကျွန်တော်ပြန်လာပါဦးမယ်။ဒါပြီးတော့ဒီလက်မှတ်တွေကိုကျွန်တော်ဖြည့်အောင်ပေးပါမယ်။ဒီကျွန်တော်တို့မြန်မာပြည်သူတွေရဲ့အတန်ကိုဒီထိုင်းနိုင်ငံအစိုးရကိုကျွန်တော်တို့ရအောင်ကျွန်တော်ပို့ပါမယ်ဒီမှာဒီလက်မှတ်တွေရောဒီကျွန်တော်တို့ဒီဟိုတောက်ဆိုချင်ပြီးတော့ကျွန်တော်ရအောင်ပို့ပါမယ်အဲ့တော့မဖြစ်မနေတော့တို့လက်ခံတဲ့အထိကျွန်တော်တို့ပြီးပါမယ
်လက်ရှိရထားတဲ့လက်မှတ်တွေကိုရန်ကုန်မြို့ထန်းတန်ရုံကတဆင့်ထန်းဝင်ကြီးချုပ်ကိုလည်းပေးမှာဖြစ်တယ်လို့မြန်မာနိုင်ငံအစိုးရနဲ့ဗြိတိရှားတန်ရုံတွေကိုလည်းပေးဖို့စီစဉ်နေတယ်လို့ဆိုပါတယ်လက်မှတ်ပေါင်း2000ကျော်အပြင်အမှုမှန်ပေါ်ပေါက်ရေးအတွက်ပြန်လည်စစ်ဆေးပေးဖို့နဲ့ထည်တန်းချမှတ်တဲ့အပေါ်မှာကန့်ကွက်ထားပြီးတော့မြန်မာနဲ့ထိုင်းနိုင်ငံနှစ်နိုင်ငံချစ်ချည်ရေးအတွက်စဉ်စားပေးတဲ့ဆိုတဲ့အိပ်ဖွင့်စာတစ်ဆောင်ကိုလည်းပေးသွားမှာဖြစ်ပါတယ်။ဒီလူထုလက်မှတ်ကောက်ခံတဲ့အပေါ်မှာကိုရိုင်းလက်မှတ်ထိုးခဲ့သူတို့ဖြစ်တဲ့မတ်အီအီမူကတရားဥပဒေစိုးမိုးမှုရှိစေချင်တယ်လို့ဆိုပါတယ်
ကျွန်တော်တို့ကတော့အဓိကတရားအမျှတမှုရှိဖို့ဆိုတော့ပေါ့နော်။နောက်ကြတော့နိုင်ငံတကာမှာကျွန်တော်တို့ဒီကျွန်တော်တို့နိုင်ငံကလူတွေကအလုတ်သွားလုံနေကြတယ်။နိုင်ငံတကာမှာကျွန်တော်တို့နိုင်ငံကဟိုအလုတ်သမားတွေရှိရပေါ့။အဲ့ဒီခါမှာဟိုကျွန်တော်တို့အစိုးရကကျွန်တော်တို့နိုင်ငံသားကိုတမိုးထားစေချင်တဲ့စိတ်နဲ့ပေါ့။
ဒီအမှုမှာတရားလိုဘက်ကခိုင်လုံတဲ့သက်သေတင်ပြနိုင်ခြင်းမရှိဘဲတည်တံစီရင်လိုက်တာဟာတရားမျှတမှုလုံးဝမရှိဘူးလို့ရွှေပြောင်းအလုပ်သမားတွေအရေးဆောင်ရနေသူတွေနဲ့လူခွင့်ရေးဆောင်ရသူတွေကထောက်ပြပြောဆိုကြပါတယ်။ဒီအမှုကိုအမှန်တရားပေါ်ပေါက်တဲ့အထိတဆိုင်မှတ်မဲ့တောင်းဆိုသွားမယ်လို့ကိုသက်ဆွေဝင်းကပြောပါတယ်
။ကျွန်တော်အနေနဲ့ကတော့ဒီဟာကအမှန်တရားပေါ်ပေါက်ရေးတော့ကိုပဲကျွန်တော်တို့လည်းဒီဖိုင်လေးမဲ့တောင်းဆိုတော့ဒီလက်ရှိကတော့ဒီ DNA ကိစ္စပေါ့။ DNA ကိစ္စကိုကျွန်တော်တို့ဟိုတော်တော်ကြီးကိုဟိုစိတ်ထဲမှာတန်းများရှိနေတယ်။အဲ့တော့ဒီဟာကိုဟိုဖင်နီရဲ့ဟိုဖိခဲ့တဲ့ဒီဆရာဝန်ကိုယ်တိုင်နဲ့တောင်သူကဒီ DNA ကြီး match မဖြစ်ဘူးလို့ပြောထားတဲ့ဒီမှာဘာဖြစ်လို့ဟိုအဲ့ဒီအချက်တွေကပြတ်ပေါ်မလာအောင်လို့ဆိုတာ
မြန်မာနိုင်ငံသားနှစ်ဦးဖြစ်တဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့လွတ်မြောက်ရေးအတွက်လည်းရန်ကုန်မြို့အပါဝင်တခြားနယ်မြို့တွေနဲ့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေကပါတောက်ဆိုဆန္ဒပြမှုတွေအခုနောက်ပိုင်းခက်ဆစ်ဆိတ်လှုပ်လာကြပါတယ်။ဒါအပြင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းဒီအမှုနဲ့ပတ်သက်ပြီးတပ်တွေအထောက်ထားခိုင်လုံမှုရှိမရှိပြန်လည်တုံ့တက်ပေးဖို့ထိုင်းအစိုးရတာဝန်ရှိသူတွေကိုပန်ကြားထားပါတယ်။ ထိုင်းဝန်ကြီးချုပ်ပရာရစ်ချန်ဝူချာကတော့ဥပဒေကြောင့်အရာယူခံခွင့်ရှိကြောင်းနဲ့ဆန္ဒပြမှုတွေနဲ့ဖိအားပေးပြီးတော့ဂွန်းလုံးကျွတ်လွတ်ဖို့တောင်းဆိုမှုမျိုးကိုလာရောက်လို့မဖြစ်နိုင်ကြောင်းဒီဇင်ဘာလ28ရက်နေ့ကသတင်းဌာနတွေနဲ့တွေ့ဆုံဆင်မှာပြောကြားသွားခဲ့ပါတယ်ခင်ဗ
ျကိုထက်အောင်တင်ပြသွားရပါရှင်ခုတော့တိုင်းရင်းသားဒေသတွေဖက်အလက်ပေးရအောင်ပါအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေအတွင်းတိုင်းရင်းသားဒေသကပြည်သူတွေလူအခွင့်ရေးချိုးဖောက်မှုတွေခံရတယ်လို့တအောင်ကျောင်းသားလူငယ်တွေနဲ့အမျိုးသမီးတွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကရှမ်းပြည်နယ်မူဆယ်နမ်ခမ်းနယ်နယ်ထဲကကြေးရွာတွေထဲဝင်ပြီးမြန်မာစစ်တပ်ကရွာသူရွာသားတွေကိုဖမ်းဆီးရိုက်နှက်နှိပ်စက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတက်ဆိုင်တဲ့စစ်တပ်တာဝန်ရှိသူတွေဖြေရှင်းပေးနိုင်ဖို့နဲ့အများပြည်သူသိနိုင်ဖို့ဒီကနေ့သတင်းစာရှင်းလင်းပွဲပြုလုပ်စဉ်တအောင်လူငယ်တွေကပြောဆိုလိုက်တာပါ။အသေးစိတ်ကိုတော့မဆုမုံကပြောပြပေးပါမယ်ရှင်
တိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့ဆေးရတင်မာမှုတွေကြားလူခွင့်ချိုးပေါက်ခံနေရတဲ့ဒေသခံပြည်သူတွေရဲ့နေနာဆုံးရှုံးမှုတွေအတွက်အမှန်တရားနဲ့တရားမျှတမှုကိုသက်ဆိုင်ရာတာဝန်ရှိသူတွေနဲ့အစိုးရကတာဝန်ယူဖြေရှင်းပေးဖို့တအောင်ကျောင်းသားလူငယ်တွေနဲ့တအောင်မျိုးသမီးတွေကဒီကနေ့ရန်ကုန်မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတောင်းဆိုလိုက်ပါတယ်တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်အသက်ဘေးကိုလူပြီးပြေးနေရတဲ့ပြည်သူတွေအပေါ်ထပ်ပြီးတော့မှညှဉ်းပန်းနှိပ်စက်တာမျိုးလှုပ်ဆောင်တာဟာလူသားမဆန်တဲ့လူခွေးချိုးဖောက်မှုဖြစ်ပြီးဒီကိစ္စတွေအ мян ဆုံးရက်တန်းကရက်ပေးပါလို့တအောင်မျိုးသမီးအထွေထွေအတွင်းရေးမှုလွေပို့ညင်ကပြောပါတယ
်လက်နက်ကိုင်တို့ကြားထဲမှာပြည်ပခဖြစ်တဲ့ကိစ္စကလက်နက်ကိုင်တို့ရဲ့ကြေတနာပဲဒါပေမဲ့လို့ရွာသားတွေကိုဒီကဆန်လို့ပြီးတော့မှတရားချင်းချောက်တာညှဉ်းပန်းနှိပ်စက်တာတွေလုပ်နေတဲ့ကိစ္စကတော့ MCA မှာသဘောတူထားတဲ့အရသားတွေကိုကာကွယ်ရမယ်ဆိုတော့အပိုက်ကြီးတွေကိုလည်းချိုးဖောက်တာဖြစ်တဲ့ဒါဟာလုံးဝလူသားမဆန်တဲ့မတရားညှဉ်းပန်းနှိပ်စက်မှုပဲဒီလိုမျိုးမျက်နှာတွေခံနေရတဲ့ကိစ္စကိုဒီတိုင်းနဲ့ဆက်ထားမယ်ဆိုလို့ရှင်တော့ဒေသတွေကျွန်တော်တို့မြန်မာပြည်ကဘလို့မှငြိမ်းချမ်းမှုလည်းမရရှိနိုင်တယ်လို့တရားမျှတမှုလည်းရရှိမှာပေါ့ဗောနော
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းရှမ်းပြည်နယ်တွင်မှာဖြစ်ပွားခဲ့တဲ့ဒေသခံကြေးရွာသား80ကျော်ကိုဖမ်းဆီးပြီးတော့ရိုက်နှက်စစ်ဆေးပစ္စည်းတွေယူငင်ခဲ့တဲ့အပေါ်မြမစစ်တပ်ဘက်ကသက်ဆိုင်ရာပြူဟာမှုတွေကိုတိုင်ကြားခဲ့တဲ့အတွက်မနေ့ကခေါ်ယူစစ်ဆေးခဲ့ပေမဲ့တိကျတဲ့အဖြေရှင်းလင်းချက်တော့မရသေးဘူးလို့တအောင်မျိုးသမီးဖွဲ့ကပြောပါတယ
်မြခမ်းမျိုးနဲ့မူဆက်ခရိုင်မှာရှိရရွာပေါ့နော်စေကင်းရွာပေါ့နော်အဖြစ်ပြကြပြီလို့အဲစေကင်းရွာမှာပထမအဦးဆုံးတို့ရရွာကိုလက်နက်ကြီးတွေနဲ့ပြစ်တယ်လက်နက်ကြီးနဲ့ပြစ်တဲ့အခါမှာရွာသားတွေကထင်တာကဖြစ်နေလေနဲ့ဖြစ်ဖြစ်တယ်လို့ထင်တာဒါပေမဲ့ဒီစစ်သားလောင်စစ်သားတယောက်မှမရှိဘူးရွာထဲမှာလည်းလက်နက်ကြီးတွေနဲ့ရွာထက်ပြစ်ပြီးတော့မှရွာထက်ဝင်လာပြီးတော့မှအဲ့ဒီမှာရွာမှာတွေ့တဲ့မြန်လူကိုဝင်ရောက်ပြီးတော့မှဖမ်းပြီးတော့မှမတရားနှိပ်စက်တာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မနေ့ကပုခိုင်ကြီးဟာမူဟာဆက်ခေါ်ထားတယ်ခေါ်လိုက်တော့မင်းကသူတို့သွားရောက်ဆွေးနွေးတယ်အဲသူတို့မေးတာကတဲ့ဒီဖြစ်ပြနဲ့ပတ်သက်ပြီးတော့မှဟုတ်လားမဟုတ်လားဘယ်လိုဖြစ်တာလဲဖြစ်ချိန်ကိုပဲမေးပြီးတော့မှပြန်ပြုတ်လာခဲ့တယ်ဒါမှအရေးယူဆောင်ရပြီလို့ရှင်
နောက်တက်လာမယ့်အစိုးရအသည့်အနေနဲ့လည်းတိုင်းရင်းဒေသတွေကလူခွင့်ချိုးဖောက်မှုတွေကိုအလေးအနက်ထားစဉ်းစားပေးစီလိုပါတယ်လို့လည်းပြောပါတယ
်။ဒါအစိုးရပဲတက်တဲ့ဒီလူလူထုအတန်ကိုနားထောင်ဖို့လိုအပ်တယ်။အစိုးရကိုယ်တိုင်ကပြည်ရှင်ပြောင်းလဲမှုလိုအပ်တယ်ဆိုလို့ရှင်အခုကျမတို့ကဒီလူလူထုအတန်ကိုပယ်လာပြီးတော့မှအများကြီးတစ်ဖြစ်မှချပြတဲ့အခါမှာစာဝင်တိတိနဲ့စာဝင်ယူပြီးတော့မှအရေးယူဆောင်ရွက်ပေးဖို့လိုအပ်တယ်လို့ကျမတို့ကယူပြီးတော့မှလုပ်ရတာဖြစ်ပါတယ်။
စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာညှိမှန်းနှိပ်စက်ခံရတဲ့ဆုံးရှုံးနစ်နာခဲ့ရတဲ့ကြေးရွာသူကြေးရွာသားတွေအတွက်တရားမျှတမှုရစီရေးအစိုးရတာဝန်ရှိသူတွေဘက်ကအလေးနက်ထားလှုပ်ဆောင်ပေးဖို့နဲ့နောက်နောက်ဒီလိုအဖြစ်မျိုးဆက်မဖြစ်အောင်ဆောင်ရွက်ပေးပါလို့လည်းတအောင်ဖွဲ့တွေကတောင်းဆိုပါတယ်
မဆူမွန်တင်ပြသွားပါရှင် VOA ကနေအင်ကာနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်KIO ကချင်လွတ်လပ်ရေးအဖွဲ့အနေမြင့်ခမ်းအောက်ခြေတပ်တွေကနေတပ်သားတစ်ဖြစ်စုဆောင်းခံခဲ့ရတဲ့သူတွေခုထိပြန်လွတ်မလာသေးသလိုတပ်သားစုဆောင်းနေတာကြောင့်ဒေသခံတွေစိုးရိမ်နေကြရပြီးတချို့ဆိုရင်နေ့ရက်ကနေတိမ်းရှောင်နေရတယ်လို့ဆိုပါတယ် KIO ကောင်းဆောင်ပိုင်းတွေကတော့ဒီလိုရက်ကိုညှင်းဆန်ထားပေမဲ့လို့နေမြင့်ခမ်း KIO အောက်ခြေအရာရှိတွေကတော့ခေါ်ဆောင်လာတဲ့ရွာသားတွေကိုစစ်သားအဖြစ်မဟုတ်ပဲကျောင်းဆရာတွေအဖြစ်တာဝန်ယူစေဖို့စီရင်သွားမယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်ဒီအခြေအနေကိုတော့နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နဲ့မူဆယ်မြို့နယ်တွင်တပ်သားအသစ်ဖြစ်ဖမ်းဆီးခေါ်ဆောင်ခံခဲ့ရတဲ့ကြေးရွာသားတွေပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့မူဆယ်မြို့နယ်ရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီအသွင်းရေးမှူးစိုင်းမြတ်အောင်ကအခုလိုပြောပါတယ
်။မရောက်သေးခင်ဗျာ15ယောက်စလုံးပြန်မရောက်သေးဘူး။ကောင်မလေး3ယောက်၊ကောင်မလေး2ယောက်၊ရှမ်းမလေး2ယောက်ပြီးတော့ယောက်ျားလေးအလုံးပေါင်း12ယောက်ပေါ့နော်။ဖမ်းနာကြရည်ပါမယ်။တက်မဟာလေးရဲ့လက်အောက်ခံမနော်။တက်ရင်ကိုပေါ့။အဲ့မှာလှူရှာသွားလာနေရခွက်တူပါ
။ဒီနှစ်ကုန်ပိုင်းလောက်မှာကိုခိုင်မြို့နယ်နဲ့မူဆယ်မြို့နယ်တွင်းကအမျိုးသမီး3ဦးအပါအဝင်ကြေးရွာသား20လောက်ကို KIA တိုင်းရင်ကိုတတ်တာစုဆောင်ရေးအဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ အခုလိုသာသာတဲ့စူးစမ်းနေမှုအနေထားကြောင့်ဒေသခံကြေးရွာသားတွေစိုးရိမ်ပူပန်မှုတွေရှိနေပြီးတချို့ဆိုနေရက်ကနေတိမ်းရှောင်နေကြရတယ်လို့ဆိုင်းမြတ်အောင်ကဆက်ပြောပါတယ်
ရတူရသားတွေဆက်ပြေးကြတဲ့လူကြီးတွေပဲကြံခဲ့တယ်။နေရက်နေ့လောက်ကဆက်ပြီးတော့အခုဒီနေ့အထိကိုပတ်ကန်းရောက်တဲ့လူရောက
် KIU ကချင်လွတ်လပ်ရေးဖွဲ့တပ်မဟာလေးတပ်ဖွဲ့တွေကနေဒေသခံရှမ်းနဲ့ပလောင်ရွာသားတွေကိုတတအသည့်ဖြစ်ဖမ်းဆီးခဲ့တဲ့ဆိုတဲ့သတင်းထွက်ပေါ်လာတဲ့အပေါ်မှာ KIU ကနေညှင်းဆူခဲ့ပါတယ်
တတတီစူဆောင်းနေဆိုတော့သူရဲ့တင်တန်းကာလရောက်လာတဲ့အချိန်မှာစူဆောင်းတာတော့အရင်ကတော့ရှိခဲ့တာပေါ့အရင်ကတော့အဲ့လိုလုပ်ပါတယ်စူဆောင်းတဲ့ဟာတွေလုပ်ပါတယ်ဖြစ်တဲ့ကာလတစ်ချောင်းလုံးနဲ့လုပ်ခဲ့ပါတယ်ဒါနဲ့အခုဒီမနစ်နစ်လေပိုင်းပေါ့နစ်နစ်လောင်းနောက်ပိုင်းကနေအတင်းအဓမ္မအဲ့ဒီစစ်သားစူဆောင်းတဲ့ဟာမျိုးတွေကျွန်တော်တို့မလုပ်တော့ဘူးဘိုးဘဌာနချုပ်ကိုမေးကြည့်တော့သူတို့ကဒီကိစ္စမှာဘာမှပတ်သက်မှုမရှိဘူးလို့ပြောတယ်
KIU အနေနဲ့အရင်ကတာတာတိစုဆောင်တာမျိုးရှိနေပေမဲ့လည်း2015ခုနှစ်နှောင်းပိုင်းမှာတာတာတိဖြစ်အသင်းအဓမ္မစုဆောင်တဲ့လူရက်ကိုမလုပ်ခဲ့ဘူးလို့ KIU နီးပညာကော်မတီပြောရေးဆိုခွင့်ရှိသူဦးတောင်ခါကပြောဆိုခဲ့တာပါဒါပေမဲ့နေမြေခံ KIA ကိုခန့်ခရိုင်ဂျာဖွန်တိုက်နယ်အုပ်ချုပ်ရေးမှူးဥပရမိုင်ကတော့ဒီရွာသားတွေကိုဖမ်းဆီးတာမဟုတ်ပဲစီယုံရင်းနေရခေါ်ဆောင်လာတယ်လို့အခုလိုပြောပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒါလည်းဆန်းရတယ်ဆိုတာလေဒီကောင်တော့ဟိုဒီကောင်လည်းရှိတော့မဟုတ်ဘူးလေ
တတတိဖြစ်ခေါ်ဆောင်လာတဲ့သူတွေကိုစစ်သားဖြစ်စူးစမ်းမှာမဟုတ်ပဲကျောင်းဆရာမအဖြစ်တာဝန်ယူစေဖို့စီရင်သွားမယ်လို့လည်း KIA ကိုခိုင်ခိုင်ဂျာပွန်တိုက်နယ်အုပ်ချုပ်ရေးမှူးဥပရမိုင်ကပြောပါရတယ်။2015ဒီဇင်ဘာလကုန်ပိုင်းလောက်မှာရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်နဲ့မူဆယ်မြို့နယ်ထဲက KIA ဒေသခံလှုပ်ရှားတပ်ဖွဲ့တွေကနေတရွာကိုနှစ်ယောက်နှုံးနဲ့တတတိစူးစမ်းပေးဖို့ရွာသူကြီးတွေစီ KIA ရဲ့ရုံးတစိပ်ပါဆက်ရွက်တင်နဲ့တောင်းဆိုခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။အခုလိုအသင်းအဓမ္မတတဆူဆောင်းနေမှုအပေါ်မှာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်အနေနဲ့ငြင်းချမ်းရေးအတွင်ကူးပြောင်းရေးကာလမှာအဓမ္မတတတိဆူဆောင်းနေမှုကိုကန့်ကွက်ရှုတ်ချကြောင်းနဲ့ဖမ်းဆီးထားတဲ့လူတွေကိုအများဆုံးပြန်လွှတ်ပေးဖို့ဒီဇင်ဘာလကုန်ပိုင်းကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
နိုင်ကုန်အိမ်မင်းမြန်တင်ပြတော့ပါရှင် VOA မြန်မာပိုင်းစီစဉ်ကနေအခုထုတ်လွှင့်ပေးနေတဲ့ညနေခင်းရေဒီယိုစီစဉ်ပြပြချင်းမှာပဲ VOA ရုံမြင်သံကြားစီစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမအေးတန်တာကျော်ကပြောပြပေးပါအောင်ရှင
် Sorry Arabia နိုင်ငံရဲ့မဟာမိတ်တွေနဲ့အတူကူဝိတ်နိုင်ငံက Iran နဲ့တန်တမန်ဆက်ဆံရေးဖြတ်တောက်လိုက်ပါတယ်အချင်းကရရှီယာဘာသာရေးခေါင်းဆောင်တို့ကိုဆော်ရီအာရေဗျာကကွပ်မျက်လိုက်တာကြောင့်အီရန်နိုင်ငံမျိုးတော်တေဟီရန်ကဆော်ရီတန်ယုံကိုဒေါသထွက်နေတဲ့ဆန္ဒပြသူတွေဝင်ရောက်စီးနှင်းနဲ့ဖြစ်ရပြီးမှအခုလိုမျိုးအီရန်နဲ့ဆက်ဆံရေးဖြတ်တောက်လိုက်တာဖြစ်ပါတယ်။တေဟီရန်မှာရှိတဲ့ကူဝိတ်အမ္ဘာစီကိုဒီကနေ့ပြန်လည်ခေါ်ယူလိုက်တဲ့အကြောင်းနဲ့ဆော်ရီအစိုးရရဲ့လုံခြုံရေးအရဆောင်ရွက်မှုအလုံးကိုကူဝိတ်နိုင်ငံအနေနဲ့ထောက်ခံတဲ့အကြောင်းကူဝိတ်အစိုးရပိုင်းသတင်းဌာနကကြေညာသွားပါတယ်။အမေရိကန်ပြည်အောင်စုမှတနက်ကန်အကြမ်းဖက်မှုတွေကိုဟန်တားနိုင်မဲ့နီလန်းသစ်တွေကိုသမ္မတဘရက်အိုဘားမားဒီကနေ့အိမ်ပြူတော်မှာဆွေးနွေးဖို့ရှိပါတယ်။သမ္မတအုပ်ချုပ်ရေးအမိန့်နဲ့တနက်ကန်ဆောင်မှုတွေကိုကန့်သတ်မယ်လို့သူပြောဆိုတာဟာဖွဲ့စည်းပုံပါအခွင့်အရေးကိုကျော်လွန်လှုံ့ဆော်တာမဟုတ်ဘူးဆိုတာကိုအမေရိကန်ပြည်သူတွေကိုရှင်းပြဖို့သမ္မတကကြိုးစားနေတာဖြစ်ပါတယ်။တရုတ်နိုင်ငံမှာအစုရှယ်ယာတွေအယောက်မှာ900,000,000တော့နေပါဈေးကျပြီးတော့ကမ္ဘာတစ်လောကဈေးကွက်တွေပါလိုက်ပြီးတော့ဈေးတွေကျကုန်တဲ့နောက်တစ်ရက်မှာတော့အတက်ကျတိတ်မြင့်တဲ့တရုတ်အစုရှယ်ယာဈေးတွေဈေးကွက်မှာဈေးငြိမ်နဲ့ပိတ်သွားခဲ့ပါတယ်။ရှန်ဟိုင်းနဲ့ရှန်ဇန်မြို့တို့ကအင်္ဂါနေ့မှာဈေးအများကြီးအနည်းနဲ့ဈေးကွက်ဖွင့်ပြီးတော့နောက်ပိုင်းမှာ200,000,000တော့ထက်ကျခဲ့ပေမဲ့လေဈေးကွက်ပိတ်ချိန်မှာတော့တနည်းလာနေကပိတ်သွားတဲ့ဈေးနဲ့300,000,000အတွင်းမှာပဲရက်ပြီးတော့ဈေးပိတ်သွားတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်နားမှာမြေမြုပ်မိုင်းပောက်ကွဲပြီးတော့တရုတ်နိုင်ငံသားတဦးထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာတရုတ်ကမြန်မာဘက်ကိုတရားဝင်ကန့်ကွက်ခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်။လူတဦးဒဏ်ရာရခဲ့တယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူကပြောပြီးတော့ဘယ်နေရာမှာပောက်ကွဲခဲ့လဲဆိုတာတော့ပြောမသွားပါဘူးရှင်
။တရင်အချင်းချုပ်ကမအေးသနာကျော်ကပြောပြပေးသွားတာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရင်းမှုကကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Finan ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချိန်ည9:00-10:00လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ53 kHz 5855နဲ့လိုင်းလမီတာ190ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစီနဲ့တို့လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington.